ပုံမှန်ဆက်ရှိကိုပြင်ဆင်ပေးတယ်ဆိုတာမှာဥပဒေမှာစာသားတချို့သာပြောင်းလဲလိုက်တာဖြစ်တယ်လို့ဝေမျှနေကြပါတယ်။ပုံမှန်ဆက်ရှိနဲ့14ချိန်တိတိအေးအေးယူခံခဲ့ရတဲ့စင်စဲမပြတ်ဒီမိုကရေစီလှုပ်ရှားသူများအဖွဲ့ကကိုထင်ကျော်ကအခုလိုပြောပြပါတယ်
။ထုတ်ပြန်လိုက်တဲ့ပုံမှန်ဆက်ရှိကတည်တဲ့ရပြင်ဆင်ပြီးတော့ပြတဲ့ကဘာမှမထူးဘူးဗျ။မူလပုံမှန်ဆက်ရှိနဲ့ဘာမှမကွာခြားပဲနဲ့ပြစ်မှုပြစ်ဒဏ်တွေကိုစော့ပေါ်တာပဲဖြစ်တယ်။နောက်စကေရက်တွေပြောင်းလဲတာပဲဖြစ်တယ်။နိုင်ငံသားတွေရဲ့မူလခွင့်ကိုပိတ်ပင်ထားတဲ့အတွက်ဒီပုံမှန်ဆက်ရှိပြင်ဆင်ပြောင်းလဲခြင်းတတ်မှတ်တဲ့ကိစ္စကိုကျွန်တော်လုံးဝကန့်ကွက်ပါတယ်ဗျ
။ရှင်းနေတူလဲဖြစ်ပြည်သူ့လွှတ်တော်ကိုယ်စားလဲတူလဲဖြစ်တဲ့ဦးသိန်းညွန့်ကတော့အစ်စ်ထွက်လာတဲ့ပုံမှန်ဆက်ရှိအတွက်ပြင်ဆင်ချက်အစိုးကိုထပ်ပြီးတင်ပြထားတယ်လို့ပြောပြပါတယ်
။ကျွန်တော်လွှတ်တော်ကိုယ်စားလဲကဥပဒေကြောင့်ကော်မတီရဲ့ပြင်ဆင်ချက်ကိုထပ်ပြီးတော့ပြင်ဆင်ချက်အစိုးတင်သွင်းဖို့ဒီလား23ရက်နေ့ရှိပြီးလာတယ်။အဲ့တော့ကျွန်တော်ကတော့ဟိုနောက်တစ်ရက်မှာပဲကျွန်တော်ပြင်ဆင်ချက်ကျွန်တော်ပို့လိုက်ပြီ။20ရက်နေ့လောက်ကလောက်ထင်တယ်။အဲ့တော့ကျွန်တော်ပြင်ဆင်ချက်ကတော့ကျွန်တော်လွတ်တော်မှာဆွေးနွေးတော့မှာပဲ။နောက်ကျွန်တော်ထုတ်ပြောပါမယ်။နောက်ဥကတော့သူစီကားအရာချုပ်တင်ပြောလို့မရတော့ကျွန်တော်မပြောပါဘ
ူး။ဥသိညုံကဒီကိစ္စနဲ့ပတ်သက်ပြီးတခြားလွတ်တော်ကိုယ်စားလှယ်တွေလည်းပြင်ဆင်ချက်တင်နေကြတာမို့လွတ်တော်မှာပြန်လည်ဆွေးနွေးနိုင်လိမ့်မယ်လို့ပြောပြပါတယ်။အလားတူပဲပြီးခဲ့တဲ့အပတ်တွင်းကတော့အမေရိကန်နိုင်ငံဝါရှင်တန် DC အခြေစိုက်အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာကွန်အဖွဲ့ Amnesty International ကလည်းမြန်မာနိုင်ငံကစီတန်းလှည့်လည်ခြင်းနဲ့ဆန္ဒပေါ်ထုတ်ခြင်းဆိုင်ရာဥပဒေကိုပြင်ဆင်ရမှာမူလဥပဒေအတိုင်းပဲဖြစ်နေတယ်လို့ဝေမျှလိုက်ပြီးမြန်မာအစိုးရရဲ့ဒီဆောင်ရွက်ချက်ကြောင့်နိုင်ငံတွင်းပြုရင်ပြောင်းလဲရေးဆောင်ရွက်နေတယ်ဆိုတာကိုတန်တရားဝင်စီတယ်လို့ဝေမျှလိုက်ပါတယ်။တကယ်ကလွတ်တော်မှာပုံမှန်ဆက်ရှင်နဲ့ပတ်သက်ပြီးပြင်ဆင်ဖို့တင်ပြစဉ်တရားစီရင်ရေးနဲ့ဥပဒေဆိုင်ရာကော်မတီဥက္ကဋ္ဌသူရဥကောင်ကိုကဒီဥပဒေကိုအပြီးပိုင်ဖျက်သိမ်းဖို့တင်တာဖြစ်တယ်လို့ဦးသိန်းညွန့်ကပြောပြပါတယ်
။လူရင်းတော့ရင်တော့အရင်လုံးကသူရအောင်ကိုကပုံမှန်ဆက်ရှိတစ်ခုလုံးကိုဖျက်သိမ်းဖို့တင်တာ။နော်အခုကျတော့ဖျက်သိမ်းတာမဟုတ်တော့ဘူး။ထောင်ထမ်းလေးကိုလျှော့လိုက်တာပေါ့ဗျာ။တဝက်တဝက်စီလျှော့လိုက်တာပေါ့။နော်ပုံမှန်ဆက်ရှိကြတော့လည်း6လဖြစ်သွားတာ
။ဒီကိစ္စနဲ့ပတ်သက်ပြီးအထက်မြန်မာပြည်ရှေ့နယ်များကိုရက်ကဲအတွင်ရင်မူဦးသိန်းတန်းဦးကလည်းသူရဦးအောင်ကိုကဒီဥပဒေကိုဖျက်သိမ်းပေးပါမယ်လို့ပြောဆိုခဲ့ဘူးတယ်လို့ဆိုပါတယ်
။2023အောက်တိုဘာ6ရက်တင်တယ်ကျွန်တော်တို့ရန်ကုန်မှာသူရဦးချွေမန်းရဲ့သူရဦးအောင်ကိုရဲ့ဒေါ်အောင်ဆန်းစုကြည်ရဲ့နဲ့ရန်ကုန်ကမြန်မာနိုင်ငံရှေ့နယ်များကိုရက်မြန်မာနိုင်ငံရှေ့နယ်အသင်းနဲ့တရားရေးဝန်ထမ်းအောင်နဲ့တွေ့ဆုံတဲ့ပွဲမှာဒီလိုမြန်မာနိုင်ငံရှေ့နယ်ကိုရက်ကနေပြီးတော့ဖွဲ့စည်းပုံချင်းဒီဥပဒေမှာပြဋ္ဌာန်းချက်တွေပါတဲ့ခွင့်ကြီးတွေကိုတပရာဒီကိုစတာပြမရှိဘူးအရေးပေါ်ချင်းနေပြပေါ်ပေါ်တဲ့အခြေအနေကတပါတပရာမှာယူသိမ်းမှုမရှိဘူးတို့တော်လည်းပဲဒီနင်းနေတာဆိုရင်လည်းဒီတန်းနဲ့လည်းဝင်ကိုကျွန်တော်တို့ညနေရက်တက်ဖွဲ့မှုကနေပြနင်းပယ်ဆုံးရှိတယ်ဆိုတာညနေရက်တက်ဖွဲ့မှုကတမရတဲ့မြင့်တဲ့သဘောဖြစ်နေပါတယ်ဆိုတော့မြေခိုင်းလိုက်တာအဲ့ဒီခါမှာသူကဖြည်တယ်သူကဥပကောကျွန်တော်တို့နားမလဲလို့အရင်ဆုံးကလုတ်ခတာကြည့်ပါမှန်ပါတယ်ဒီမှုကျွန်တော်ဖြတ်ဖို့ကြိုးစားပါမယ်ဆိုသူတို့ဖြတ်ဖို့တင်တာပဲတင်တာတော့ဒီရေးကြီးကအပြင်းထန်ကန့်ကွက်တဲ့အတွက်ခုလိုဖြစ်သွားတာပဲ
ဒါပေမဲ့ဥပဒေကိုပြင်ဆင်ပေးကြောင်းလွှတ်တော်ကအတီးပြုတ်ပြီးတဲ့နောက်ထပ်ပြီးပြင်ဖို့တင်နေခြင်းဟာရရှိဖို့အကြောင်းသိမမြင်ဘူးလို့ဝေဖန်သူတွေလည်းရှိနေပါတယ်။ရှေ့နေတူဖြစ်တဲ့ဦးသိန်းတန်းဦးကတော့ဒီဥပဒေဟာအခြေခံဥပဒေပါပြဋ္ဌာန်းချက်နဲ့စန့်ကျင်နေတာကြောင့်လွှတ်တော်ကိုယ်စားလှယ်တွေကိုအခုလိုအကြံပြုပါတယ်။
ကျွန်တော်ဆောင်းပါးရတဲ့ရေးပါတယ်။အဲ့ဒီကဥပဒေတော်ဆန်းစီကော်မတီကိုကျွန်တော်စတင်နေတယ်။တကယ်တော့ဒီကိစ္စကလွှတ်တော်ကိုယ်စားလှယ်တွေကစုပြီးတော့ကျွန်တော်တို့ဖွဲ့စည်းပုံချောင်ရေခုံရုံးကိုတင်းနေတဲ့ကိစ္စဗျာတင်းဝင်ရှိတယ်လေဒါတရားကြီးကဖွဲ့စည်းပုံချောင်ကိုကြိုးနေပါပြီလို့ကျွန်တော်တို့ညွှန်ကြားနေတာတောက်လျှောက
်ဖွဲ့စည်းပုံအခြေခံဥပဒေခုံရုံးကိုတင်ပြဖို့ဦးသိန်းသန်းဦးကအကြံပြုနေတာပါတစ်ချိန်တည်းမှာပဲအပြည်ပြည်ဆိုင်ရာလူငယ်ချမ်းသာကွန်အဖွဲ့ကတော့ပုံမှန်ဆက်ရှိကိုအပြည်ပြည်ဆိုင်ရာစံချိန်စံနှုန်းတွေနဲ့ပြင်ဆင်ရမှာဖြစ်ပြီးဒီဥပဒေကိုပြင်ဆင်ခြင်းမပြုခြင်းဟာမြန်မာနိုင်ငံကပြုပြင်ပြောင်းလဲမှုတွေဟာစိတ်စေတနာမှန်မှန်နဲ့ဆောင်ရွက်နေတာမှဟုတ်ပါရဲ့လားလို့မေကွန်းထုတ်စရာတွေရှိနေပြီလို့ဝေမျှလိုက်ပါတယ်ခင်ဗျာ